Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းကိုသောရဆင်းနေပိုင်ဆိုင်နေကြပါစေခင်ဗျာ။ VOA American Dance ရဲ့2019ခုနှစ်ဧပြီလ4ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းလိုမီတာ3040 49ရွာနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
။ကျွန်မကတော့ဆုမြတ်မပါရှင်။ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကမြေအောက်ရထားပေါ်မှာဘုံဖောက်ခွဲခဲ့သူဟာဗဟုအားစကအသက်23နှစ်အရွယ်အမျိုးသားတယောက်ဖြစ်တယ်လို့ယုံကြည်ကြောင်းရဲကပြောပါရယ်။အီဂျစ်သမ္မတနဲ့တွေ့ဆုံခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်က IS စစ်သွေးကြော်တွေကိုနှိမ်နှင်းရေးမှာအီဂျစ်နဲ့ပူးပေါင်းဆောင်ရွက်သွားဖို့ကတိပြုခဲ့ပါရယ်။ခုလိုထိတ်တန့်သတင်းတွေကိုကိုစောဝင်းလှိုင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ပြီးခဲ့တဲ့ရက်ပိုင်းကကျင်းပတဲ့ဂျားပြန့်ရွေးကောက်ပွဲအတွင်းစမ်းပြည်နယ်မှာ NLD ပါတီကအနိုင်မရပဲ SNLD ကြားကောင်းပါတီကအနိုင်ရခဲ့တာဘာကြောင့်ပါလဲ။
NLD ကပါလို့ရှုံးသွားတယ်လို့ဆိုကျွန်တော်ထင်တာကဒီရှမ်းလူထုတွေကလည်းအရင်တော့ NLD ကိုအကြီးအကျယ်ဟိုအားကိုးမျှော်လင့်ခဲ့ပေမဲ့တကယ်တမ်းသတိတော
်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ပြောသွားတာပါဒီအကြောင်းနဲ့အတူမကွေး KTV မီးလောင်မှုအတွင်းဒီစိုင်းပန်းရှင်ကိုဖမ်းဆီးလိုက်ပြီးတော့အရေးယူသွားမယ့်အကြောင်းနဲ့ဗကြံကာလမှာအမိထံတွေကိုပြန်ရမယ့်မြန်မာအလို့သမားတွေထိုင်းမြန်မာနယ်စပ်မှာဖမ်းခံရတဲ့အကြောင်းတွေကိုလည်းတင်ပြဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဇော်ဝင်းနိုင်တို့ကပြောပြပါလိမ့်မယ်ခင်ဗျာ
။ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မြေအောက်ရထားပေါ်မှာဘုံဖောက်ခွဲခဲ့သူဟာဗဟုအားစကအသက်23နှစ်အရွယ်အမျိုးသားတယောက်ဖြစ်ပြီးအသေးခံဘုံခွဲခဲ့တယ်လို့ယုံကြည်ကြောင်းရုရှားအာဏာပိုင်တွေကပြောလိုက်ပါတယ်။အဲ့ဒီမတင်ကသူဟာဖောက်ခွဲရေးပစ္စည်းတွေကိုကြောဖို့အိတ်နဲ့ရထားတွဲဖို့ယူလာတာဖြစ်တယ်လို့ရဲရဲအပြောကို Interfax သတင်းဌာနကကိုးကားဖော်ပြထားပါတယ်။ရုရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Saint Petersburg မြို့ကမြေအောက်ဘူတာနှစ်ခုကြားမှာရောက်နေတဲ့ရထားတွဲပေါ်မှာတင်းနာနေဒေသစံတော်ချိန်နှစ်နာရီခွဲကျော်လောက်ကဘုံပေါက်ကွဲခဲ့တဲ့အတွက်11ယောက်သေဆုံးပြီးတော့90ဒဏ်ရာရခဲ့ပါတယ်။ပေါက်ကွဲမှုပြင်းထန်တဲ့အတွက်ရထားတွဲကထူထဲတဲ့တန်တကားမှာတော့အပေါက်ကြီးဖြစ်သွားခဲ့ပါတယ်။အနားမှာရှိတဲ့မြေအောက်ဘူတာတခုကမိသက်ပိုက်ထဲမှာမြုပ်ထားတဲ့ဘုံတလုံးကိုလည်းရဲတွေကစနစ်တမ်းဖြုတ်ခဲ့ရပါတယ်။ပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်မြေအောက်ရထားစနစ်တစ်ခုလုံးကိုတင်းနာနေကရပ်ဆိုင်းခဲ့ပါတယ်။တေဆုံးဒဏ်ရာရသူတွေအတွက်ဝန်ထဲချင်း၃ရက်သတ်မှတ်တယ်လို့ Saint Petersburg မြို့တာဝန်ရှိသူတွေကကြေညာခဲ့ပါတယ်။ဘုံပောက်ကွဲချိန်မှာရုရှားသမ္မတ Vladimir Putin ဟာ Belarus သမ္မတ Alexander Lukashenko နဲ့တွေ့ဆုံဖို့ Saint Petersburg မြို့မှာရောက်နေတာပါ။ဘုံကွဲတဲ့ရထားဆက်ရောက်ရန်နာထားတဲ့ဘူရာယုံမှာတေဆုံးသူတွေအတွက်ပန်းစီတွေဖျောင်းနိုင်တွေလာထားနေကြတာမှသမ္မတပူတင်ကလည်းပန်းစီသွားရောက်ထားခဲ့ပါတယ်။ရုရှားကမြေအောက်ရထားဘုံကွဲမှုဟာတိတ်ကိုဆိုးွားတဲ့အဖြစ်ဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။ကုလသမဂ္ဂဒွေရေးမှုချုပ်အန်တိုနီယိုဂူတဲရက်စ်ကလည်းအခုလိုဆိုးွားတဲ့လုပ်ရက်လုပ်သူတွေကိုအရေးယူရမယ်လို့ပြောကြားခဲ့ပါတယ်ရှင
်။သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်အမည်တင်သွင်းထားတဲ့ Neil Gorsuch ကိုအထက်လွှတ်တော်တရားရေးကော်မတီကတင်းနာလေးမှာအတည်ပြုပေးလိုက်ပြီးဖြစ်တဲ့အတွက်ရှိဦးဆဲဝါဒီတရားသူကြီးဖြစ်တဲ့သူ့အနေနဲ့ဘဝတသက်တာလုံးတာဝန်ထမ်းဆောင်ဝင်ရှိမဲ့ဒီရသူအတွက်အထက်လွှတ်တော်မှာအငင်းပွားပွဲဖြစ်နိုင်တဲ့မဲခွဲဆုံးဖြတ်မှုပြုလုပ်ကြရမှာပါအထက်လွှတ်တော်ရဲ့ပုံမှန်လှုပ်ထုတ်လုပ်နေတဲ့အညီ Gorsuch ကိုအတိမပြည့်ရေးဟန်တားနိုင်မှုသူတို့မှာလုံလောက်တဲ့မဲအရေးအတွက်ရှိနေပြီဖြစ်ကြောင်းအတိုက်ခံဒီမိုကရက်ပါတီဝင်တွေကပြောပါတယ်ဒါပေမဲ့အမတ်ကြီးအများစုအနိုင်ရထားတဲ့ Republican အမတ်ကြီးကတော့လွှတ်တော်ရဲ့ဥပဒေကိုပြောင်းလဲပြီးအသက်49နှစ်အရွယ် Gorsuch ကိုသမယိုးကြမဲအများစုနဲ့သူ့ကိုအတည်ပြုပေးမယ်လို့ပြောပါတယ်။ဒီနေ့လာနေ့မှာဒီမိုကရက်တီရဲ့ကောင်းကွက်မှုတွေအရှင်မြင့်ဖြစ်ပေါ်ခဲ့ပေမဲ့လည်းအထက်လွှတ်တော်တရားရေးကော်မတီက Republican အမတ်တွေက17မဲ9မဲနဲ့အတည်ပြုပေးလိုက်တဲ့အတွက်ရှေ့သတင်းပါအတွင်းအထက်လွှတ်တော်တရားလုံးကသူ့ကိုအတည်ပြုရေးအတွက်မဲခွဲဆုံးဖြတ်ကြရမှာဖြစ်ပါတယ်။ Gorsuch ကိုကောင်းကွက်ဖို့ဒီမိုကရက်တီက41မဲရရှိထားပြီဖြစ်တယ်လို့ပြောတဲ့အတွက်ဒါဟာအမတ်နေရာတရားရှိတဲ့အထက်လွှတ်တော်မှာ Gorsuch ကို Republican အမတ်တွေဘက်ကပုံမှန်လုတ်ထုံးအရာအတိပြုပေးနိုင်မှာအတိပြုပေးနိုင်ရေးဟန်တားနိုင်မှာဖြစ်ပါတယ်အမအများစုပါတဲ့အရေးပါတဲ့ဥပဒေတွေနဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးနေရာတွေအတွက်စူပါမေဂျော်ရီတီလို့ခေါ်တဲ့တမူထူးခြားတဲ့မဲလူများစုဖြစ်တဲ့မဲအရေးအတွက်60လိုအပ်တာဖြစ်ပါတယ်ခင်ဗျာ
အီဂျစ်သမ္မတအက်ဘဒယ်ဖတာ LCC ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်ပြူတော်မာတနင်္လာနေ့ကတွေ့ဆုံခဲ့ပြီးတော့ IS စစ်သေးကြတွေကိုနှိမ်နှင်းရေးမှာအီဂျစ်နဲ့ပူးပေါင်းဆောင်ရွက်သွားဖို့ကတိပြုခဲ့ပါတယ်။အီဂျစ်နိုင်ငံနဲ့အီဂျစ်ပြည်သူတွေရဲ့နောက်မှာအမေရိကန်ရှိပြီးတော့နှစ်နိုင်ငံစစ်ဖက်ဆက်ဆံရေးကိုလည်းအမြင့်ဆုံးအထိပြန်လည်တိုးမြှင့်သွားမယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်။အ Egypt Tamara Sisi Gale, Soyo Islam at Jampet the Marigo, Dambian Dakaye Apo, Tamara Tramye, Kaimare Yadi Jago, Imidan Lizare, Lupio Jagibare, a Jampamu Dipe Adwe, Tia of them, have you had Chaman Nayima, American and Ledwell of Melu Leduga, Pio Jagibare, Egypt Tamara Diago, American Tamara Diaga, Emuro Malakan Dresona, Natang Gogunit Hegasuni, Patama Zomchibare, Natang Gogunidonga, Tamara Ham Barek Ubamaga, Erichinonga, Egypt Tamara Hosni Mubarek, would Dresongeraba. Duru Ojo Murija, Mr. Mubarak Yarugani Simbi Gayapi, Nangaye Matinye Muri, Pike Pidena, Bojoji Sisi Usane Sisuyaga, Natan Satongunema, Anna Tingebari, Eric Rega, American, Egypt Sassan Yi, Jabyagi Rapshibari, Tamara Trump and Nine, Egypt Gonsalne, Sassan Yi, Chengwin Sha, Nia Mekisaga, and Yi Suyarunga Lube, Nangadari Muara to a Kaket Kupchele Medu, Tidarin Lila Durigaro, Don't Danizavarishin.
Tamara Donald Trump and Yutalunui, Jampi, how Michael Flynn and Nine, Tamara, Messrs. Yomuri, do a yibar at Kanganama, Bawangabi Mele, Junger and Nining, doing up, do goes up, you get it. Russia, Ne, Turkin and Niga, Lekan Yashi and Wiri, Pianpebu, PRP, Tomelo, a telluto, a ma, Duga, Piojalibare, Tamara Trump, Gentisa, James, James Hogan, Trendaba and Ninga Loma, American Sanya Russia Tama Genius set to a get a Kisago, two Tamara Mike Pansko, TPU, Jacko Keredwe, Ebiroya Titanu Nisanya, Yashi, Nasalia, Tawan Tansong, a bit now, Nina Bujuji, Michael Flingo, Tamara Tranga, Fi Wailama, Yaduga, Peshalabare, Tabi met Michael Fling in a Russian and Turuki Rugani, which people out dined at Tilaka Yashi Geresura, Luto Sunani Committee, Yet Tansu Jaya, Asuata, and TPR found a titty, Pian Piroma, Pomo Tinshala Nirava. American Turki Soya Acha and Yimbuani the Kisa Adwe, Turki Koza Yati Losan Bibu American Dollar Nating Lakan Yashike B, Russian Tessine a Pue City Tangale, Konjazi, Dollar Konatown Lakan Yashike Bare, Russian and Yashi and Wirema, Russia Soya and Wiji Taupa Mune, Titan Tare, RT, Russia Yutantana, Titan Jin Senebi Kanago, Natan Tessangagune, then Twaya. Take care of Pawemare, Ari Kana to another Sawema, Michael Flinha, Russia Tamara. Vladimir Putin ne zawae tikhu le atu thain ya da phit par.
UAE ဘီကန်တန်ရဲ့မနက်ဖက်မြမဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ငါနေမနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာနေပါတယ်။လက်ရှိအနာရ NLD ပါတီအနေနဲ့အခုကြားဖြတ်ရွေးကောက်ပွဲမှာစူးစမ်းသလောက်အကောင့်ထဲမပေါ်ခဲ့ဘူးလို့ဒီ NLD ပါတီပြောခွင့်ရသူဦးညောင်ဝင်းကပြောလိုက်ပါတယ်။ဝင်ပြိုင်ခဲ့တဲ့မဲဆန္ဒနဲ့ခြောက်ဝက်မှာဘာကြောင့်ဆုံးခဲ့ရတယ်လဲဆိုတာကိုလည်းပြန်လည်သုံးသပ်သွားမယ်လို့သူကပြောပါတယ်။စနေနေ့ကကျင်းပခဲ့တဲ့ကြားဖြတ်ရွေးကောက်ပွဲမှာလက်ရှိအနာရဒီ NLD ပါတီကဝင်ပြိုင်တဲ့မဲဆန္ဒနဲ့ဆက်ရှိခုမှာ၉ခုပဲအနိုင်ရခဲ့တာပါ။ရန်ကုန်တိုင်းကမဲဆန္ဒနယ်တွေမှာသာ NLD ကနိုင်ခဲ့ပြီးတော့တိုင်းရင်းသားဒေသတွေမှာတော့အများစုရှုံးနေခဲ့ပါတယ်။ရှမ်းပြည်နယ်ထဲမှာဆိုရင်ဒီ NLD ဝင်ပြိုင်တဲ့မဲဆန္ဒနယ်9ခုမှာတစ်ခုသာနိုင်ပါတယ်။အခုကြားဖြတ်ရွေးကောက်ပွဲမှာ NLD ပါတီပြီးရင်ဒုတိယအများဆုံးအဖြစ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကနိုင်ပါတယ်။ SNLD ပါတီရဲ့စီးအောင်လှုပ်ရှားမှုတွေပို့ပြီးတော့ထိရောက်လာတာအပြင်ရှမ်းပြည်သူတွေအနေနဲ့ငြိမ်းချမ်းရေး၊လုံခြုံရေး၊ပညာရေးစတဲ့သူတို့အနာဂတ်အတွက်အရေးကြီးတဲ့ကိစ္စတွေကိုရှမ်းနိုင်ငံရေးပါတီကမှလှုပ်ပေးနိုင်မယ်လို့ပို့ပြီးမြင်လာကြတာဖြစ်တယ်လို့ရှမ်းပြည်နယ်အရေးကိုလေ့လာနေတဲ့ပညာရှင်တစ်ယောက်က VOA မြန်မာပိုင်းကိုပြောပါတယ်။အခုကြားဖြတ်ရွေးကောက်ပွဲအပေါ်ပြည်သူတွေရဲ့စိတ်ဝင်စားမှုနည်းပါခဲ့တယ်လို့မဲပေးသူအခြေအတွက်ကလည်းနည်းခဲ့တယ်လို့ရွေးကောက်ပွဲလေ့လာဆောင်ကြည့်သူတွေကပြောကြပါတယ်ရှင်။
ဧပြီလတရနေ့ကကျင်းပခဲ့တဲ့ဇာဖြတ်ရွေးကောက်ပွဲမှာကြားပြည်နယ်ဖလူဆိုမြို့နယ်မဲဆန္ဒအမတ်၁ကိုစလဲလောင်းလျှောက်လွှာအခြေမီတင်မှုပြုတ်ကွက်ခဲ့တဲ့အတွက်အနယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကြားပြည်နယ်အလို့မှုဆောင်ဥက္ကဋ္ဌဒေါက်တာခင်စီသူကိုပါတီတာဝန်ကနေရက်ဆန်းလိုက်ကြောင်းအနယ်ဒီဖိုအလို့မှုဆောင်အဖွဲ့ကဧပြီလ၃ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ဒါအပြင်ဖလူဆိုမြို့နယ်မဲဆန္ဒနယ်အမတ်၁မှာဝင်ရောက်ရှင်ပြိုင်မဲ့အနယ်ဒီပါတီကိုစလဲလောင်းဥပေဒိုးကိုလည်းအလားတူရှောက်လွှာအချိန်မီတင်မှုပြုတ်ခတ်ခဲ့တဲ့အတွက်မြို့နယ်အလုံးမှုဆောင်ဥက္ကဋ္ဌရာဒုကနေရက်ဆိုင်လိုက်ကြောင်းတီးကြားကြေညာချက်ထုတ်ပြန်ပါတယ်။ကြားပြည်နယ်ကတာဝန်ရှိသူတွေနှစ်ဦးကိုအခုလိုတာဝန်ကနေရက်ဆိုင်လိုက်တဲ့အတွက်ဘိုလ်အလုံးမှုဆောင်အဖွဲ့အစည်းကနေဧပြီလ၂ရက်နေ့မှာဆုံးဖြတ်လိုက်ခြင်းဖြစ်ကြောင်းကြေညာချက်နှစ်ခုစလုံးရဲ့အောက်ပိုင်းမှာလည်းဖော်ပြထားပါတယ်။ဧပြီလ၁ရက်နေ့ကမြို့သားလွတ်တော်ပြည်သူလွတ်တော်နဲ့ပ ပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်တွေကလက်လက်တဲ့အမှတ်နေရာ19ရာအတွက်ကြပြရွေးကောက်ပွဲတွေကျင်းပခဲ့တာမှာကြပြည်နယ်ဖူဆုံမြို့နယ်မက်ဆန္ဒနယ်ကလွဲလို့ကြမ်းတဲ့ဆက်ရှင်နေရာသလုံးမှာအနယ်ဒီပါတီကဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပါတယ်ဖူဆုံမြို့နယ်မက်ဆန္ဒနယ်အမှတ်1အတွက်လူမျိုးပေါင်းစုံဒီမိုကရေစီပါတီကြပြည်နယ်မြို့သားဒီမိုကရေစီပါတီသုံးပါတီကဝင်ရောက်ရှင်ပြ Democracy Party ကဦးတဲရဲကတိုင်းဒေသကြီးလွတ်တော်အမအဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရပါတယ်
အရှေ့နိုင်ငံတွေမှာအဂတိလိုက်ဆောင်မှုပြဿနာဟာဖွံ့ဖြိုးတိုးတက်ရေးအတွက်ကြီးမားတဲ့စိန်ခေါ်မှုအဖြစ်ရှိနေသေးပဲလို့အရှေ့ဒေသဆိုင်ရာစစ်တမ်းတစ်ခုကပြောလိုက်ပါတယ်။ဂျမနီနိုင်ငံဘာလင်မြို့အခြေစိုက် Transparency International နဲ့ဟောင်ကောင်အခြေစိုက်နိုင်ငံရေးနဲ့စီးပွားရေးဆိုင်ရာဘေးရန်နေရာတွေကိုတုံ့တက်တဲ့ PERC အဖွဲ့တို့ပူးပေါင်းပြီးတော့2016ခုနှစ်အတွက်လက်လာထားတဲ့စစ်တမ်းကိုမတ်လ30ရက်နေ့ကထောက်ပြန်ခဲ့တာပါ။အရှာမှာအဂတိလိုက်စားမှုပြဿနာကြီးရှိနေသေးပေမဲ့အဂတိလိုက်စားမှုအပေါ်ပြည်သူတွေရဲ့အမြင်တွေဟာလွန်ခဲ့တဲ့တစ်နှစ်ကထက်ရေပူရပြောင်းလဲတိုးတက်လာတယ်လို့စစ်တမ်းထဲမှာပြောထားပါဗျ။ဥပမာတရုတ်နိုင်ငံကအစိုးရနဲ့စီးပွားရေးလုပ်ငန်းတွေမှာအဂတိလိုက်စားမှုတိုက်ဖျက်ရေးအတွက်တမရရှိချင်းပင်ကဥဆောင်ပြီးတော့ပြည်သူတွေပါဝင်တဲ့ဆောင်ရွက်မှုတွေလုပ်လာတဲ့အတွက်အပြည့်သဘောတိုးတက်မှုတွေရှိလာတယ်လို့ပြောပါဗျ။အဂတိလိုက်စားမှုလို့ယူဆနိုင်တဲ့ကိစ္စတွေအနည်းဆုံးနိုင်ငံတွေကတော့စင်ကာပူ၊ဩစတြေးလျနဲ့ဂျပန်နိုင်ငံတွေဖြစ်ကြသလိုသီရိနိုင်ငံမှလည်းတိုးတက်မှုတွေရှိလာတာကိုတွေ့ရတယ်လို့ပြောပါတယ်။အဂတိလိုက်စားမှုအဆိုးဆုံးနိုင်ငံတွေကတော့အင်ဒိုနီးရှား၊ဗီယက်နမ်၊ကမ္ဘောဒီးယားနိုင်ငံတွေဖြစ်ကြတယ်လို့စစ်တမ်းမှဖော်ပြပါတယ်။အဲ့ဒီစစ်တမ်းမှမြန်မာနိုင်ငံကိုတော့မပါဝင်ပါဘူးရှင်
။အခုသတင်းပတ်တွင်တရုတ်သမ္မတရှီကျင်းပင်နဲ့မတွေ့ဆုံခင်သမ္မတဒေါ်လန်ထရန့်ကမြောက်ကိုရီးယားရေးကိစ္စနဲ့ဆိုင်တဲ့ပြင်းထန်တိကျပြီးရေယာမှုမရှိတဲ့ပြောဆိုမှုတွေပြုလုပ်တာနဲ့ပတ်သက်လို့သူ့အနေနဲ့မြောက်ကိုရီးယားကိစ္စမှာတရုတ်နိုင်ငံနဲ့အပေးယူလုပ်တာဒါမှမဟုတ်လက်ဥမှုရယူပြီးစစ်စင်တာစတဲ့ policy ပိုင်းဆိုင်ရာကြီးမားတဲ့ပြောင်းလဲမှုတွေလှုပ်ဆောင်လာမလားဆိုတဲ့ခံမှန်းပြောဆိုမှုတွေထွက်ပေါ်နေပါတယ
်အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနိုင်ငံနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကုဇော်ဝင်းလှိုင်တို့ကပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာကရော VOA ရဲ့ Facebook ဆာမျက်နှာကပါတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်တင်ဆက်သွားပါမယ်။အရင်ဦးဆုံးကြားဖြတ်ရွေးကောက်ပွဲကိစ္စတင်ပြပါမယ်။ငင်းငင်းဤပါဝင်ရှမ်းပြည်နယ်ရဲ့အနာဂတ်အတွက်ရှမ်းပြည်နယ်အစိုးရတဲမှာရှမ်းနိုင်ငံဤပါတီတွေပါဝင်ဖို့အရေးကြီးတယ်ဆိုတာကိုပြည်သူတွေပိုနားလည်လာကြတဲ့အတွက်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNL ကရှမ်းပြည်နယ်မှာအများစုအနိုင်ရခဲ့တာလို့ရှမ်းပြည်နယ်အရေးကိုလေ့လာနေသူတွေကပြောကြားလိုက်ပါတယ်။အခုရွေးကောက်ပွဲရလဒ်တွေကိုကြည်ချင်းအဖြစ်ရှမ်းလူမျိုးတွေရဲ့မျှော်လင့်ချက်တွေကဘာတွေပါလဲ။စုံစမ်းမေးမြန်းထားတဲ့မန်ဆူးမြတ်မွန်ကအပြည့်စုံကိုပြောပြမှာပါ။
ဧပြီလ၁ရက်နေ့ကကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲမှာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဟာရှမ်းပြည်နယ်ထဲကမဲဆန္ဒနယ်9ခုမှဝင်ပြိုင်လာမှ6ခုမှအနိုင်ရခဲ့ပါတယ် SNLD ပါတီကစီယုံမဲဆွယ်မှုတွေကို2015ရွေးကောက်ပွဲတုန်းကထက်ပိုပြီးအားထုတ်လုပ်ခဲ့တဲ့အပြင်ပြည်သူတွေဘက်ကလည်းရှမ်းပြည်နယ်အနာဂတ်အတွက်ရှမ်းနိုင်ငံရေးပါတီအနိုင်ရရေးအရေးကြီးတယ်ဆိုတာကိုပို့ပြီးတော့မြင်လာကြလို့ဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေနယ်ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါတယ်အရင်2015ရွေးကောက်ပွဲတုန်းက NLD ပါတီအပေါ်ရှမ်းပြည်သူတွေတခဲနဲ့အားပေးခဲ့ကြပြီမဲ့သူတို့မျှော်လင့်ချက်တွေအတိုင်းဖြစ်မလာတဲ့အတွက်အခုကြားဖြတ်ရွေးကောက်ပွဲမှာတော့ရှမ်းနိုင်ငံရေးပါတီကိုအားပေးတာဖြစ်နိုင်တယ်လို့သူကပြောပါတယ
် NLD ကဘာလို့ရှုံးသွားတယ်လဲဆိုကျွန်တော်ထင်တာကဒီရှမ်းလူထုတွေကလည်းအရင်တုန်းက NLD ကိုအကြီးအကျယ်ဟိုအားကိုးမျှော်လင့်ခဲ့ပြီမဲ့တကယ်တမ်းတမိကျော်တဲ့ခါမှာဘာမှတလောက်ထူမတွေ့ရတဲ့အတွက်တိုးတက်မှုတွေမရှိတဲ့အတွက်ငင်းချမ်းရေးလည်းမရှိဘဲနဲ့ပူဆိုးလာတယ်လို့မြင်တဲ့အတွက်ကျွန်တော်ထင်တာလူထုကလည်းဒါဆိုရင်ကျွန်တော်တို့ရှမ်းပါတီကိုပဲအကူရမယ်ရှမ်းပါတီကိုပဲပေးရမယ်ဆိုပြီးတော့ဒါကြောင့်မို့လဲလူထုတွေက SNLD ကိုအကြီးအကျယ်အားပေးပြီးတော့မဲပေးလိုက်လို့ပဲ SNLD ကနိုင်သွားပြီးတော့ NLD ကရှုံးသွားတယ်ဆိုတာအဲ့ဒါကိုလည်းဒါတစ်ချက်အနေနဲ့ကျွန်တော်မြင်တယ်
ရှမ်းပြည်နယ်ထဲမှာပြည်သူ့လွှတ်တော်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တို့အတွက်စုစုပေါင်း၈နေရာမှာ SNLD က9နေရာဝင်ပြိုင်ပြီးတော့6နေရာမှာအနိုင်ရခဲ့တာပါ။ညောင်ရွှေမဲဆန္ဒနယ်တက်မှာတော့ NLD ပါတီကနိုင်ပြီးတော့ကျိုင်းတုံမဲဆန္ဒနယ်နှစ်မှာပြည်ထောင်စုတန်းခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကအနိုင်ရခဲ့ပါတယ်။ရှမ်းပြည်နယ်ထဲမှာပြည်ခိုင်ဖြိုးပါတီအနိုင်ရတာနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုလည်းဒေါက်တာဆိုင်းထွေးမောင်ကအခုလိုပြောပါတယ်
။ကျိုင်းတုံက ESC ဖြစ်နေတဲ့မြို့တစ်မြို့ပဲ။ဒီမှာဟိုစစ်ပွဲလည်းမဖြစ်ဘူး။နောက်ဒုက္ခလည်းတလောက်မရှိဘူး။သူတို့ကစီးပွားရေးနဲ့အေးစစ်အဆင်ပြေနေတယ်လို့ဖြစ်နေတယ်။အဲ့လိုအဆင်ပြေနေတဲ့ကျိုင်းတုံဟာ Budu Jang Assembly in the Lesser, the Lutin, Jangpo, yeah, Jesu Jang, Ella Jang Luturiga, Dagu, Tim Biro, Conabia Jangpo, Plago, Abbey Nira, Lechenide. Not the Kuga, Shan, Nuka, Luji, the Chuga, Le, Eddie Jangpo, Apoye, or Gonsang Lechenide. Not the Kuga, General Jang Donga, Lu de Romyamiaga, Le, General, the Shan Sure.
ညွှန်ပြမှုမှာတော့NLD ပါတီကပိုပြီးအသားတဲ့အတွက်NLD ပါတီနိုင်တာဖြစ်တယ်လို့သူကသုံးသပ်ပါတယ်အခုကြားဖြတ်ရွေးကောက်ပွဲရလဒ်တွေကိုကြည့်ချင်အားဖြင့်ရှမ်းပြည်နယ်အစိုးရမှာရှမ်းတိုင်းဒေသပါတီကအများစုနေရာရထားမှသာငြိမ်းချမ်းရေးလုံခြုံရေးလမ်းပန်းဆက်သွယ်ရေးပညာရေးစတဲ့ကိစ္စရိုက်အတွက်ရှမ်းပြည်သူတွေလိုလားတယ်လို့ဆုံးဖြတ်ချက်ချနိုင်မယ်ဆိုတာကိုပြည်သူတွေပို့သဘောပေါက်လာတယ်လို့ င်ရှမ်းပြည်နယ်ကမဲဆန္ဒနယ်တွေမှာပြန်အနိုင်ရဖို့အတွက်ဘာတွေပြင်ဆင်ထားဖို့လိုပါသလဲ
။ရှမ်းလူမျိုးတွေရဲ့လိုလားချက်ကိုတည်ဖို့လိုတယ်။ရှမ်းပြည်မှာအခုခံစားနေရတဲ့ပြဿနာတွေတော့အဲ့ဒါတွေကိုလည်းဖြေရှင်းနိုင်ဖို့ NLD ကနားလည်ရမယ်။တကယ်လို့ NLD ကဒီလိုရှမ်းပြည်မှာရှမ်းပြည်လူထုတွေရဲ့အခက်အခဲပြဿနာအခုနပြောတဲ့ကျမကြီးပညာကြီးစီးပွားကြီးလုံခြုံကြီးငင်းချမ်းကြီးအားလုံးကို NLD ကနေပြီးတော့လုပ်ပေးမယ် NLD ကနေပြီးတော့ဦးဆောင်မယ် NLD ကကျွန်တော်ရှမ်းပြည်ရှမ်းလူထုအတွက်အားလုံးလုပ်ပေးမယ်တတ်နိုင်သလောက်လုပ်ပေးမယ်ရှမ်းပြည်အတွက်ရှမ်းလူထုအတွက်ရှေ့ရအနာကတ်ကိုတကယ်ကောင်းအောင်လုပ်ပေးမယ်ဆိုလို့ရှိရင်တော့ဝိုင်းပြီးအားပေးမှာပါ
ကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေနယ်ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်တုံ့တက်ခဲ့တာပါအခုကြားဖြတ်ရွေးကောက်ပွဲကိုစုစုပေါင်းမဲဆန္ဒနဲ့16ခုမှကျင်းပခဲ့တာဖြစ်ပါတယ် NLD ကတော့ကယားပြည်နယ်ကလွဲလို့18ခုမှဝင်ပြိုင်ခဲ့ပြီးတော့စုစုပေါင်းမဲဆန္ဒနဲ့9ခုမှနိုင်ပါတယ်အမျိုးသားလွတ်တော်ပြည်သူ့လွတ်တော်တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တွေမှစုစုပေါင်းအမတ်နေရာ9နေရာအနိုင်ရခဲ့ပါတယ်လက်ရှိအနာရ NLD ပါတီအနေနဲ့လုံလောက်တဲ့ပြုပြင်ပြောင်းလဲမှုတွေမလုပ်နိုင်တဲ့အတွက်ကြားဖြတ်ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်မရတာလို့တချို့ကထောက်ပြနေကြပါတယ်။ NLD ပါတီအနေနဲ့လာမယ့်2020ရွေးကောက်ပွဲမှာပြည်သူအများရဲ့ထောက်ခံမှုကိုရဖို့အတွက်ထင်သာမြင်သာရှိပြီးထိရောက်တဲ့အပြောင်းလဲတွေပိုလုပ်ပြရမယ်ဆိုတာသတိပေးလိုက်တာဖြစ်တယ်လို့မြမရေးလေးလာနေသူတချို့ကလည်းပြောပါတယ်။ရွေးကောက်ပွဲလေးလာဆောင်ကြည့်သူတွေကတော့အခုကြားဖြတ်ရွေးကောက်ပွဲအပေါ်ပြည်သူတွေရဲ့စိတ်ဝင်စားမှုနှေးပါပြီးမဲပေးသူအရေးအတွက်လည်းနည်းတယ်လို့ပြောကြပါရရှင
်။မဆုမြတ်မောဆက်သွယ်မင်းမြန်တင်ပြခဲ့တာပါခင်ဗျာ။အခုတော့မကွေးဘက်ကအခြေအနေကိုကြည့်အောင်ပါ။မကွေးမြို့ကရွှေမြန်မင်းသမီး KDB မီးလောင်ပြီးလူသေဆုံးရမှုနဲ့ပတ်သက်လို့ဆိုင်းပန်းရှင်ဦးရဲညွန့်ကိုဖမ်းဆီးစစ်ဆင်နေပြီးရာဇသာကြီးပုံမှန်နဲ့ရဲစခန်းကအမှုဖွင့်ထားပါဗျ။မကွေးတိုင်းအတွင်း KDB ဆိုင်းလုပ်ငန်းတွေမှာလူအသက်အန္တရာယ်ကိုအကာအကွယ်ပေးနိုင်မဲ့သတိပေးစနစ်တွေရှိလာအောင်နောက်မှဥပဒေပြဋ္ဌာန်းလှုပ်ဆောင်သွားတဲ့နယ်လို့မကွေးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးကလည်းပြောပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြကြင်တာပါ။မကွေးတိုင်းမကွေးမြို့မြင်သာရက်ွက်တစ္ဆာလန်းနဲ့29လမ်းတောင်မှာရှိတဲ့ရွှေမြတ်မင်းသမီး KTV ခရာအိုကေဆိုင်မှာလျှက်စစ်အလွန်ကျွံသုံးဆွဲပြီးလျှက်စစ်ကြိုးတွေအပူလွန်ရာကဤပီလာ2ရက်နေ့ညမှာမီးလောင်ကျွမ်းခဲ့တာဖြစ်တယ်လို့မကွေးမြို့နယ်မြို့မရဲစခန်းကပြောပါရယ်မီးလောင်ကျွမ်းမှုကြောင့်လူအနည်းဆုံး15ဦးသေဆုံးခဲ့ပါတယ်မီးလောင်ကျွမ်းမှုဖြစ်ချိန်မှာမကွေးတိုင်းမိသက်ဌာနကမိသက်ကားတွေနဲ့ရေတဲကားတွေကမ္ဘောဇာဖောင်ဒေးရှင်းကရေတဲကားတွေနဲ့မင်းမှုမြို့နယ်ကမိသက်ကားတွေပါစုပေါင်းစနစီလောက်တွားရောက်မီးငိမ့်တက်ခဲ့တာကြောင့်တနအီအတွင်းမီးစွဲကျိုးသွားခဲ့ပါတယ်။ဒါပေမဲ့ခါရာအိုကေတချင်းစုခန်းထဲမှာရှိတဲ့အတန်ထင်းရေမြှုပ်တွေကိုမီးအမြန်ဆွဲလောင်ရောင်ကထွက်ပြေးချိန်မရဘဲအသက်တည်ဆုံးရတဲ့အထိဖြစ်ခဲ့ရကြောင်းမကွေးတိုင်းဒေသကြီးမီးသက်ဦးစီးဌာနကပြောပါတယ်။ရွှေမြောင်မင်းသမီး KTV မီးလောင်တည်ဆုံးမှုနဲ့ပတ်သက်လို့ဆိုင်ဝင်တန်းတချို့ကိုရဲစခန်းကခေါ်ယူစစ်ဆေးနေပြီးဆိုင်ပန်ရှင်ဦးရဲညွန့်ခေါ်ရွာသားကိုလည်းဖမ်းဆီးစစ်ဆေးနေကြောင်းမကွေးမြို့မှရဲစခန်းမူဒူရဲမှုစင်အောင်ကသတင်းမီဒီယာတွေကိုအခုလိုရှင်းပြခဲ့ပါတယ်
။ရက်ကျဝါရတာမန်တဲ့အခုလုံခဲ့တာနော်။အခုရှင်လုံခဲ့ပြီတော့ဝိဒါမဖြစ်တယ်လို့ကျွန်တော်တို့အားလုံးသုံးသပ်ခံပါတယ်။ဆိုင်မှာဆိုင်ဝင်တန်းတွေပေါ့နော်။ဆိုင်ဝင်တန်းမျိုးသားပေါင်းမှုပေါ့။မိမိပြီးတော့မိမိတက်တယ်ပေါ့နော်။မိမိတက်တဲ့မျိုးသားပေါင်းမှုတော့အမျိုးသမီးနောက်ဦးပေါ့နော်အဲ့လိုကိုကျွန်တော်ရေဆန်းမှာပုံစံသိရရှိပါတယ်နောက်ဆိုင်တိုင်းချင်းဦးရဲညွန့်ကဒွာလာကိုလည်းရေဆန်းမှာအမှုပြန်ဆန်းသိရရှိပါတယ
် KDB ဆိုင်ပိုင်ရှင်ဦးရဲညွန့်ကိုတော့ပ191မြင်းဆောင်2019ရာဇဇကြီးပုံမှန်285မြင်းဆောင်304ကကြီးနဲ့မကွေးမြို့မှာရေစကန်မှာအမှုဖွင့်ထားကြောင်းလည်းသိရပါတယ် KTV karaoke saima akulo lute songyare ti milamu pipwagirajao. Nauma lu ada aniego akagwe pena me dribes nimyo tashi lao. Losan ten elu mguimyo ne pidulu roguzle umye uga piovale.
Genomu mada u genodidraga milamu lupira tabarmadon jime akujime babepsilo ya. Tomungamu nebuntem asa ya ya lupiaunya male lupiya male.
လုံးနေရတဲ့အချိန်ခါမျိုးမှာဟိုဒါမျိုးဖြစ်တော့ဖြစ်သွားတာပေါ့ဖြစ်ရင်ဒါဟာသင်္ကန်းစာယူနောက်မဖြစ်ဘူးဒါနောက်မလို့မဖြစ်အောင်လုပ်မလဲပေါ့အဲဒီတော့အဲ့ဒီဘဝနေပြီးတော့ဘယ်လိုလုပ်မလဲဆိုတဲ့ကိစ္စတွေကတော့ဖြစ်လာနေမယ်လို့ထင်တယ်ရှင်မြန်မင်းသမီး KTV ကာရာအိုကေဆိုင်လုပ်ကင်သူအများစုဟာအရင်စစ်အစိုးရလက်ထက်ကအာဏာပိုင်နေတဲ့နှီးစပ်သူတွေဖြစ်တယ်လို့ဆိုပါတယ်ဒီအမှုကိုလေ့လာဆွဆေးဖို့အတွက်နေပြည်တော်စီအိုင်ဒီမူကင်းရက်တပ်ဖွဲ့တစ်ဖွဲ့လည်းအီဗီလာ၃ရက်နေ့မှာမကွေးမြို့ကိုရောက်ရှိနေပါတယ်ခင်ဗျာပြည်ရဲ့အင်္ဂလိပ်မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့ထိုင်းရောက်မြန်မာလူသမားတွေရဲ့အခြေအ Niyan Paspune, Tedigan Lemma, Sayon Saudi, Kainsongbi, Niyap Janjame, Nimashibang Ludmatia Jogo, Timeman is that Chiji to Dama, Diapine, Pansi Lepare, Nimata Yungaro, Dikisan Abadalu, Ludmari in Nine, Tayayung Tebbien, Nizap Pian Pume, Lukiovade, Pui Drinda, Mai Maga, Drin Pibu Taraba.
ไทยနိုင်ငံမှာအလုပ်လုပ်ကိုင်နေတဲ့မြန်မာရွှေပြောင်းလို့သမားတွေအနေနဲ့နိုင်ငံကိုလက်မှတ်ဆိုင်ဆောင်ထားပြီးနေရပြန်ကြရမှာတချို့ကအလုပ်လုပ်ခွင့်လက်မှတ်မပါလို့ဆိုပြီးထိုင်းမြန်မာနေဆက်တရားကစစ်ဆေးရေးဂိတ်မှာဖမ်းဆီးတာခံခဲ့ရကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ်။ဟိုအမျိုးသားကစစ်တုံးရအမျိုးသမီးကနေဆက်လေးရော ကျွန်တော်တို့မျိုးမှာဒါဟိုကျွန်တော်သိတဲ့ဟာကသူတို့ကိုလက်ဝယ်တိုက်ခိုင်းတယ်တန်းနေရာကြီးတောင်းနေတယ်တော့ပြောတယ်ဒီနေ့မှာတရားရုံးတင်တယ်လို့ပြောတယ်ပါစပို့အနီးလေးပါတယ်ခရိုင်ရောက်ပါတယ်အခုလက်ရှိထုတ်ပေးနေတဲ့ပြန်ပြပါတယ်ဆိုပြရတယ်ပါစပို့သုံးမျိုးတုံးပါတယ်သူတို့တွေဟာဆိုင်နိုင်ငံရဲ့နေဇက်ဂိတ်တွေကိုဖျက်ချော်ခဲ့ပြီးမှချစ်ချစ်ရဲတရားပေါ်ကနေတရားဝင်ပြန် ိအဖွဲ့ကကိုရဲမင်းကပြောပါတယ်
။တနည်းက39ယောက်ကအမိန်ချတယ်။ဒီနေ့89ယောက်ကတော့အချုပ်ထဲမှာပဲရှိနေတော့မယ်။ဒရားတိတ်မှာဟိုပကန်းကူးမယ်ဆိုမှဒရားတိတ်မှာစစ်မှဆေးမှသူတို့စီမံကိန်းပုံရံနဲ့ဖမ်းလိုက်တဲ့သဘောမှာသူကလမ်းကိတ်တွေကိုချက်ကျော်လာပြီ။
နိုင်ငံတကာကိုသွားပြီးအလုပ်လုပ်ကင်နိုင်တဲ့အနီးရောက်စာအုပ်နိုင်ငံကူးလက်မှတ်ကင်ဆောင်ထားတဲ့အမျိုးသမီးတခုကတော့သူတို့ကိုအလုပ်လုပ်ခွင့်လက်မှတ်မရှိလို့ဖမ်းဆီးတာခံခဲ့ရတယ်ဆိုပြီးပြောပါတယ
်။သူပြောတယ်ဝါးဖမ်းလို့ပြောတယ်ဖမ်းတယ်။ဟုတ်ရဲ့အနေပဲဘိုးဘိုးသွားမောမလေးဟိုတတားမလေးဖမ်းတယ်။အမလို့အစောတက်နေတယ
်။မြမတန်ယုံကအလုပ်သမားတန်အရာဦးမိုးအောင်ခိုင်ကတော့တနင်္လာနေ့ကဖမ်းဆီးခံခဲ့ရတဲ့အလုပ်သမား39ယောက်ကိစ္စကိုသာသိရှိသေးကြောင်းနောက်ထပ်အဖမ်းခံခဲ့ရတဲ့89ယောက်တင်းကတော့တန်ယုံကိုမရောက်လာသေးဘူးလို့ပြောပါတယ်။အလုပ်သမားတွေဟာအလုပ်လုပ်ခွင့်လက်မှတ်မပါတဲ့အတွက်ဖမ်းဆီးခံခဲ့ရတာဖြစ်ပြီးမဲဆောက်မြို့လူဝင်မှုကြီးကြပ်ရေးအရာရှိတွေနဲ့ဆွေးနွေးနေတဲ့အကြောင်းလက်ရှိမှာတော့သူတို့ကိုတရားရုံးတင်ပြီးဒဏ်ငွေရိုက်ပြီးရင်နယ်စပ်ကိုပြန်ပို့မယ်လို့သိရကြောင်းအခုလိုပြောပါတယ်
။တော့ကဖမ်းတယ်ဖမ်းလို့ဝတ်ပါမယ်မပါလို့အပေါ်မှာပြန်ဖိုင်နာပတ်မှုတော့တရားရုံးတင်တယ်တရားရုံးမှာပြင်ပေါ့နော်ပြီးတော့ပြန်ပို့ပေးမယ်နော်ဆက်လုပ်ပေးမယ်ဘုမကောကျွန်တော်စမ်းတိုင်တာကျွန်တော်စမ်းကြည့်ရစမ်းပြောတာသူကကျွန်တော်တို့ပြန်ထုတ်မှဆိုရင်ပြန်ထုတ်ပြီးရမယ်ဝတ်ပါမယ်လို့ပါပတ်ငါးတင်ဝတ်ပါမယ်လို့ပါမယ်ဝတ်ပါမယ်လို့ပဲနဲ့သူတို့ကြိုးရင်းစင်းဝါနဲ့တွေ့အဲ့မှာဖမ်းလိုက်တာလောကဖမ်းပြီးတော့မှရစကန်ကိုပို့တယ်ရစကန်နေမှာတရားရုံးတင်ပြင်တယ်ဒီတင်လိုက်တရားရုံးတရားရုံးတင်ပြီးတော့တရားရုံးကတန်ငွေနဲ့ဆက်ပြီးတော့သူတို့ပြန်လို့ဟာလို့တရားဆက်ပြောကြတာလေသူကကဲတော့ကြည်မူရည်နဲ့လည်းကျွန်တော်ရတာယူပါတယ
်။လုံသမားတွေအနေနဲ့တရားဝင်နိုင်ငံကူးလက်မှတ်ကင်ဆောင်ထားမယ်ဆိုရင်ခီးသွားလာခွင့်ရရှိသင့်တယ်ဆိုပြီးဥကြောတောင်းကတော့ပြောပါတယ
်။တရားဝင်ဗီဇာရှိတယ်ပတ်စပို့ရှိတယ်ဆိုလို့ရှိရင်သွားလာခွင့်ရှိရမယ်လေ။အကေးသွားလာခွင့်ကိုပိတ်ပင်တယ်ဗီဇာရှိတဲ့နေလို့မရဘူးဆိုလို့ရှိရင်တန်တော်ဆွဲအစကားပြောရမယ်လေ။ဗမာတွေဒီလိုနေတိုင်းဖမ်းဆီးခံပြီးတော့ဝေပစ်ကုန်နေရတာဗမာတို့ကဒီတိုင်းရှိနေလို့မရတော့ဘူးလေ
။နေရပြန်တဲ့ညီမလုံသမားတွေဟာစာရွက်စာနဲ့အထောက်အထားတွေဘာတွေယူဆောင်ရမလဲဆိုတာမသိရှိတာတွေကြောင့် ซาเยซารันลูอาเชชิเดซูบีเนซะไกติกานิซวยทาบีพันซีคันเนียราดิเลชิเนดาบาอะคูอะลุตะมารีกาโรเนซะไกอะเซนเซนโกဖြတ်ကျော်ပြီးမှချစ်ချီတရားဘော်ကနေအပြန်မှာဖန်ဆီးခံခဲ့ရတာဖြစ်ပါတယ်။ဆိုင်အစိုးရကပြီးခဲ့တဲ့နှစ်ကထုတ်ပြန်ခဲ့တဲ့ဥပဒေတရားအလုံးလုံးဖွင့်လက်မှတ်မရှိဘဲနိုင်ငံကလက်မှတ်ကန်ဆောင်ထားသူတွေကိုပြည်ဝင်ခွင့်နှစ်နဲ့ချီပြီးပိတ်ပင်တာမျိုးတွေလုပ်မှာကိုအလုံးသမားတွ
Yang ingat cuma biji kita jadi juga boleh mah. Nilai kursi le sekolah ni ada ke sesi ni ama. Hanya simpan kita resi anaya muda demokrasi pojok parti ke kuli ama nayasi kebalik. Muda ini jadi itu uji cuaca ni le energi ni le. Tapi yang dah di dalam mah seorang kita ha. Tapi yang dah ni le. Yang cuma di sawi itu soin dia pelan ni bahasa. Energi ni le. Belum sengkang muri ni insan ni ada sudah ku di dalam bah ingatnya daya nilai sisi mah. ဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က2392336နဲ့ငငငငါလေးဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပို့လို့တယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကဘမ်မစ်@voanews.comဖြစ်ပါတယ်voa မြန်မာပိုင်းရဲ့ Facebook စာမျက်နှာကလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါ
တော်ရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်တော်ရရှင်များခင်ဗျာမကြခင်ရပိုင်းအတွင်းရောက်လာတော့မယ်မဟာအတာတကြံကာလအတွက်အစိုးရတမ်းမြတ်စုရဲ့မမ်းမြူတူစာမေးတခြင်းကိုတင်ဆက်လိုက်ရပါတယ်
တော်ရရှင်နေတကြံကလာမှာစိတ်လက်ပျော်ရွှင်နိုင်ရပါသည်ခင်ဗျာမကြခင်မှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်ဒီအိုအေမြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24 30နှင့်40ဒုမှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8:00နာရီကနေ9:00နာရီ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကအင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ32 kHz 93.5 လိုင်းနိုမီတာ40 kHz 93.3ည၊လိုင်းနိုမီတာ50 kHz 95.55တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်သုဒ္ဓဆောင်လင်း American တကွင်းတခါ American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အတူစီးဝါရေးကဏ္ဍတင်ဆက်တဲ့အခါမှာတော့
ဒီကကျွန်တော်တို့ဒီရင်းနှီးရှိတဲ့ data အားလုံးရဲ့90ရာခိုင်နှုန်းလောက်ကကျွန်တော်တို့ဒီရင်းနှီးအခြေခံတမကတွေဖွဲ့ပြီးသွားပြီ။ဒီမြန်မာနိုင်ငံတနိုင်ငံလုံးမှာလည်း
မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့အေဒီရာအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြတ်ဒေါ်လလတန်ကစူးစီးတင်ဆက်ထားပါတယ်
။ပထမအဆုံးတင်ပြပေးမှာကတော့ Suji's Party retains Heartland support in Myanmar polls ဆိုတဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲမှာဒေါ်စန်းစုကြည်ရဲ့ပါတီဟာပြည်မမှာထောက်ခံမှုကိုဆက်ထိန်းထားနိုင်ရည်ဆိုတဲ့ appsforpcdaily.com မှာ Floyd Cook ရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။ကြားဖြတ်ရွေးကောက်ပွဲမှာအမတ်နေရာ16နေရာအတွက် NLD ကအောက်လွှတ်တော်မှာ9နေရာအထက်လွှတ်တော်မှာ3နေရာနဲ့ရှမ်းပြည်နယ်လွှတ်တော်မှာ1နေရာအနိုင်ရလိုက်ပါတယ်။ဒါဟာ2015ခုရွေးကောက်ပွဲတုန်းကဒီမိုကရေစီခေါင်းဆောင်ရဲ့တောင်ပြိုကမ်းပြိုအနိုင်ရရှိခဲ့စဉ်ကအခြေအနေမျိုးထက်အားရစရာကညွန်နေလာတာဖြစ်တယ်လို့ခုလိုထောက်ခံမှုညွန်နေလာတာဟာလေမြန်မာတိုင်းရင်းသားတွေကြားမချေနှက်မှုအတိုင်းအတာကိုပြတ်တရရောက်တယ်လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်ခုလိုဝေဖန်မှုတွေကိုတိုးစေတဲ့တခြားအကြောင်းတွေကတော့ဒေါ်အောင်ဆန်းစုကြည်ဟာခေါင်းဆောင်နေရာမှာလူလူနဲ့ထိတွေ့မှုကင်းကွာနေတာလုံနိုင်စွာရှိသူတွေကိုအတာဝန်ခွဲမပေးတာသူ့ဆိုးရရဲ့ policy တွေကိုရှင်းရှင်းလင်းလင်းချမပြနိုင်တာနဲ့အရေးကြီးတဲ့လုံခြုံရေးဆိုင်ရာဝန်ကြီးဌာနတွေကိုထိမ့်သိမ်းထားတဲ့စစ်တပ်ကိုရဲရဲဝံ့ဝံ့မရင်ဆိုင်နိုင်တာတွေအတွက်ကြောင့်လေဝေဖန်ခံနေရတာတွေရှိပါတယ်။တိုင်းသားဒေသတွေမှာလွန်ခဲ့တဲ့နှစ်ကပြည်ခိုင်ဖြိုးပါတီအပေါ်ကောင်းကောင်းကြီးအနိုင်ရခဲ့တဲ့ NLD အနေနဲ့ဒီကြားဖြတ်ရွေးကောက်ပွဲမှာအရင်သားဒေသတွေမှာအရေးရှုံးနေခဲ့မှုတွေကြောင့်လေ NLD ပေါ်တရားတန်ချက်တွေရရှိခဲ့တယ်လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်။ဆက်လက်တင်ပြပေးမှာကတော့ The New York Times သတင်းစာကြီးမှာ A Chinese back dam project leaves Myanmar in a bind ဆိုတဲ့တရုတ်ရဲ့ရေကာတာစီမံကိန်းကြောင့်မြန်မာအချက်တွေလို့အဓိပ္ပာယ်ရတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့တရုတ်ကငွေကြေးထောက်ပံ့တဲ့မြစ်ဆုံစီမံကိန်းကြီးရဲ့ကံကြမ္မာကိုအစိုးရကခန့်တဲ့ကော်မရှင်ရဲ့အကြံပေးချက်တွေထွက်ပေါ်လာတဲ့အခါသိရမှာဖြစ်တဲ့အကြောင်းဒီစီမံကိန်းကြီးကိုဖျက်သိမ်းဖို့ဆုံးဖြတ်မယ်ဆိုရင်ဒေသတွင်းအင်အားကြီးတရုတ်နိုင်ငံရဲ့ဒေါသကိုရင်ဆိုင်မလားဒါမှမဟုတ်ဆက်လုပ်မယ်ဆိုရင်ပြည်သူလူထုရဲ့အမျက်ထွက်တာကိုခံမလားဆိုတာကိုဆောင်းပါးရှင် Mike Epps ကမိကွန်းထုတ်ထားပါတယ်ဒါပေမဲ့ဒီပြဿနာကနေရုံထွက်ဖို့ကမလွယ်ပါဘူးဒီစီမံကိန်းကြီးကိုအပိတဖျက်သိမ်းလိုက်မယ်ဆိုရင်တရုတ်အစိုးရပိုင်းကုမ္ပဏီကစီမံကိန်းကြီးမှာစိုက်ထုတ်ထားပြီးဖြစ်တဲ့ဒေါ်လာတန်းရှိရာကိုမြန်မာကပြန်ဆိုက်ရမှာဖြစ်ပါတယ်။တစ်ဖက်မှာငွေပြန်ဆက်ပေးတရုတ်ကိုတခြားစီမံကိန်းတွေအစားထိုးပေးဖို့ကမ်းလှမ်းမယ်ဆိုရင်လေဒီစီမံကိန်းအများစုဟာပဋိပက္ခဖြစ်တဲ့တိုင်းသားဒေသတွေမှာရှိနေတာဖြစ်တဲ့အတွက်ပြည်ကရေနှစ်ကအာဏာရလာတဲ့ NLD အစိုးရအနေနဲ့ကြိုးပမ်းနေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုထိခိုက်စေနိုင်တဲ့အကြောင်းလဲဆောင်းပါးရှင်ကထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့အသက်သွေးကြောဖြစ်တဲ့အေယာဗရီမြစ်ကြီးကိုဖျက်ပြီးပထမဦးဆုံးဆောက်မဲ့ဒီဂါရာကြီးဟာမြန်မာတနိုင်ငံလုံးကလိုအပ်နေတဲ့အလျှက်စေတအားကိုရစီမှာဖြစ်တယ်လို့အစိုးရအရာရှိတွေကပြောကြပါတယ်။ဒါပေမဲ့လိုကန့်ကွက်သူတွေကတော့အေယာဗရီမြစ်ကြီးမှာအသက်ရှင်နေထိုင်ကြတဲ့ရေတံတားတွေနဲ့မြစ်ကြီးနဘေးမှာနေကြတဲ့ရွာသားတွေတောင်းနေချီပြီးအခြေပြက်ကြမှာဖြစ်တယ်လို့ထောက်ပြကြပါတယ်။ကံကိုရတဲ့အထက်အဆိုးဆုံးတစ်ခုကတော့စစ်ဘိုလ်ချုပ်တွေလက်ထက်ကချုပ်ဆိုထားတဲ့ဒီစာချုပ်မှာထွက်တဲ့လျှက်စစ်တပ်အား90ရာခိုင်နှုန်းကိုတရုတ်ကိုရောင်းချရမယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။ဒါကြောင့်လဲကန့်တတ်မှုတွေတိုးလာပြီးတဲ့နောက်2012ခုနှစ်မှာ ထိုစဉ်သမရဦးသိန်းစိန်အစိုးရကစီမံကိန်းကြီးကိုရပ်ဆိုင်လိုက်တာဖြစ်ပါတယ်။မြေဆုံစီမံကိန်းမှာမြန်မာအစိုးရက15ရာခိုင်နှုန်းပိုင်မှာဖြစ်ပြီးစတက်နေနီးစက်တဲ့ Asia World Company ကြီးက5ရာခိုင်နှုန်းနဲ့ကျန်80ရာခိုင်နှုန်းကိုတရုတ်ကပိုင်ဆိုင်မှာဖြစ်ပါတယ်။ဒီစီမံကိန်းကြီးကထွက်တဲ့လက်စစ်ဓာတ်အားဟာလေမြန်မာတနိုင်ငံလုံးကလိုအပ်နေတဲ့စွန့်အင်ပမာဏထက်ပိုမှာဖြစ်ပြီးမဲ့လို့လေမျက်စိမီမလုံလောက်မှုပြဿနာကိုတော့ဖြစ်ရှင်းပြနိုင်မှာမဟုတ်တဲ့အကြောင်းတစ်ခုကတော့မြစ်စုံကြီးကတာကြီးကနေမြန်မာရဲ့မြို့ကြီးပြည်ကြီးတွေကိုလျှက်စစ်တအားပို့နိုင်မှုတာဝါတိုင်တွေမရှိတဲ့အတွက်ဖြစ်တယ်လို့စီးပွားရေးပညာရှင်တွေရဲ့ထောက်ပြချက်ကိုဖော်ပြထားပါလေရှင
်။ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းနားဆင်ရပြီးအခုတခါတော့အမေရိကန်အီလီယန်၃အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်းကပို့ချမှာဖြစ်ပါတယ်။
ဒီနေ့တင်ပြမယ် idiom အသုံးက
2020 hindsight
ဖြစ်ပါလေစာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ခုဆိုလို့ဒါတော့ရှင်များအသိပါ HIND hind ကတော့အနောက်ဖက် SIGHT site ကတော့စက်ခုအမည်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာပါကူဆိုလိုပါလေလူတော်ရရှိများသိကျင်ကြမှာပါလူတွေရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါလေမျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါလေ hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အဓိပ္ပာယ်ကကိုလုတ်ခဲ့တာကိုလုတ်တော့ကတော့မှန်တယ်လို့ထင်ခဲ့ပြီးမြင်နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားတစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသက်သာတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတိတိကျကျပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းတာဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနေ့ခင်းတိုင်းမှာဒေါ်လာလာတန်းကပို့ချနေတာဖြစ်ပါတယ်ခင်ဗျာအခုတော့စီးပွားရေးကဏ္ဍတင်ဆက်ဖို့အချိန်ရောက်လာပါပြီမြန်မာနိုင်ငံရေနံမြေအလုသမားများတမကကိုမတ်လ28ရက်နေ့ကဖွဲ့စည်းလိုက်ပြီဖြစ်ပါတယ်အရင်အစိုးရတွေလက်ထက်မှာတမကတွေဖွဲ့စည်းခွင့်မရှိခဲ့တဲ့အတွက်အချိန်အတော်ကြာစီးရုံးပြင်ဆင်ခဲ့ပြီးမှဒီရေနံမြေအလုသမားတမကကိုပြန်လည်ဖွဲ့စည်းနိုင်ခဲ့တာဖြစ်ကြောင်းအလုသမားရေးရာအငင်းပွားမှုဖြည့်ရှင်ရေးခုံတမာရီကောင်စီဝင်လည်းဖြစ်အလုသမားတမကများပေါ်ပေါရေးဦးဆောင်လှူရှားနေသူဖြစ်တဲ့ဦးရဲနိုင်ဝင်းကပြောပါတယ်အစ်စ်ဖွဲ့လိုက်တဲ့ရေနံမြေအလုသမားတမကအကြောင်းအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်တင်ပြပေးပါမယ်
ဒီနာမည်ပေါင်းစုံအလုသမာညီလာခံခေါ်ပြီးတော့အလုသမာတမကဖွဲ့တယ်ဆိုတာကဘလို့ရွယ်ချက်နဲ့ဖွဲ့ရတာပါလဲခင်ဗျအ
ဓိကတော့ဒီရင်းနှင်းမည်ဆိုတာမြန်မာနိုင်ငံအလုသမာလှုပ်ရှားမှုမှာသူဟိုအထင်ကြီးရလဲဖြစ်တယ်အမျိုးသားရေးအပြင်လဲဆောင်တယ်ဒီဘက်ကမှလည်းသူတို့ကဘာပြောဝန်ထမ်းအတွေ့အကြုံရောလုပ်တဲ့အတွေ့အကြုံရောရှိရတယ်ကြတော့အလုသမာတမကဖွဲ့ရနေရမှာအဲ့အတွေ့အကြုံတွေခြေစမ်းပြီးတနည်းတစ်ကြနဲ့ပေါ်ပေါက်လာအောင်ဒီတမကတွေကနေပြီးတော့တကသားလုပ်ကမတွေကိုလည်းအတူတူလာစီအောင်ပေါ့နော်ရေရွေးပြီးကျွန်တော်တို့ဒါဟို9နှစ်နီးပါးလောက်ပြင်ဆင်ပြီးတော့မှကျွန်တော်တို့ဒါကိုဒီကံလုပ်ပြီးတော့တည်အပွဲချုပ်ပြီးတယ်ဝင်လုပ်လိုက်ကြပါအ
ဲ့တော့ဟောအရင်အစိုးရတွေလက်ထက်မှာကတော့စစ်အစိုးရနေစပြီးတော့ဒီတမန်ဦးသိန်းစင်အစိုးရလက်ထက်အထိပေါ့နော်
ဒီဟိုအထူးသဖြင့်တော့စစ်အစိုးရလက်ထက်မှာဒီတခြားသမဂ္ဂတွေအဖွဲ့အစည်းတွေဖွဲ့ခွင့်မပေးခဲ့ဘူးဆိုတော့ဒီရင်းနှီးအလုပ်သမဂ္ဂဆိုတာလည်းမရှိခဲ့ဘူးပေါ့အခုမှစပြီးဖွဲ့တာပေါ့အဲ့ဒီတော့လားဟုတ်ပါတယ်ဒီ
20 ပေါ်လာတော့တိုင်းအစင်းပေါ်ပေါက်လာပြီးတဲ့ခါကျတော့မှဒီအဖွဲ့တွေအားလုံးပါဝင်တဲ့ကျွန်တော်တို့ဟိုရင်းနှီးပေါင်းစုံညီလာခံပေါ့တမကပေါင်းစုံညီလာခံရင်းနှီးတမကပေါင်းစုံညီလာခံလုပ်ပြီးတော့ကျွန်တော်တို့ဟာပေါ့အဖွဲ့ချုပ်ဆိုပြီးကျွန်တော်ဦးတည်ပြီးတွားလိုက်တာပါဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်တို့သိထားသလောက်ဆိုရင်အခုသူကန္တာကလိုက်ကန္တာအလိုက်ပေါ့နော်တမကတွေပေါ်လာတယ်အလို ရေဟိုဘလောက်အထိကျက်ပြမှာသလဲဟိုဘယ်အတိုင်းတာအထိလောက်တာပဲတနင်္ဂနွေလုံးအတိုင်းတာနဲ့လားဘလို့ပုံစံမျိုးလဲခင်ဗျ
ဒုလာကကျွန်တော်တို့ဒီရင်းနှီးရှိတဲ့ data အားလုံးရဲ့60ရာခိုင်နှုန်းလောက်ကကျွန်တော်တို့ဒီရင်းနှီးအခြေခံတက်မှတ်ကတွေဖွဲ့ပြီးတော့ပြီဖွဲ့ပြီးတော့ဒီမြန်မာနိုင်ငံတနင်္ဂနွေလုံးမှာဆိုရင်းနှီးလောက်တမားက3ဝန်းကျင်လောက်ဒီရှိတယ်ဆိုတော့ကျွန်တော်သိရတယ်အဲ့တော့ဘာလဲဆိုတော့အခုဒီဟာဖွဲ့စည်းပြီးတာကတော့ဒါရင်းနှီးအားလုံးကိုအခြေခံတဲ့ပုံစံနဲ့ကျွန်တော်တို့ဖွဲ့ပြီးတာပါဟိုဒီတခုတော့ရှိရကျွန်တော်တို့ကဒီကမ်းလွန်ပတ်တော့ကျွန်တော်တို့မလုံနိုင်သေးဘူးပေါ့နော်ပုံမင်းရင်းနှီးကတော့အကုန်ပြီးသွားကျွန်တော်တို့ပါပါပါ
အဲ့တော့ရည်ရွယ်ချက်ကရောခင်ဗျဟိုအများသောအားဖြင့်တော့အလုပ်သမားဟိုတမကတွေဖွဲ့ကြတယ်ဆိုသူတို့ရဲ့နှစ်နာကြေးတွေသူတို့ရဲ့ခံစားခွင့်တွေအဲ့ဒါတွေဟိုညီညီနဲ့တောင်းဆိုနိုင်မှုအားလုံးတစည်းတစ်လုံးနဲ့ယက်တည်နိုင်မှုကိုယ်ခွင့်ရေးကိုတောင်းဆိုခွင့်တွေပို့ပြီးတော့ရနိုင်အောင်အတန်ပို့ပြီးတော့စည်းစည်းလုံးလုံးဖြစ်အောင်ဆိုတဲ့ရည်ရွယ်ချက်တွေအများကြီးရှိတာပေါ့နော်တမကတွေရဲ့နောက်ွယ်ရည်ရွယ်ချက်တွေဆိုတော့ဒီဂျင်နာမီအလုပ်သမားတမကကရောအဲ့ဒီပုံစံလားဘလို့ပုံစံဘာရည်ရွယ်ချက်တွေရှိပါလဲ
ဒီနေ့လုံသမားအဖွဲ့ချုပ်နေတယ်တော့ဒီကျွန်တော်ရေအချက်ကတော့ဒါလုံသမားအခွင့်အရေးတွေကိုအခြေခံတာပေါ့ဗျာ။ဒါနဲ့ဆိုလို့ကျင်တယ်ဒီလုံသမားအခွင့်အရေးမှာတခြားအနေလုံသမားတွေနဲ့မတူတဲ့ထူးခြားမှုကဒီနေ့လုံသမားတွေရဲ့တို့ဟိုအလျှောက်လုံးပေါ့ဗျာ။ကျွန်တော်ပြန်ပြီးလေ့လာတဲ့အခါကျတော့နှစ်ပေါင်း100လောက်တောင်းလျှောက်တောင်းဆိုလာတဲ့တောင်းတဲ့အဒီနေ့ဒီမပြည့်မီသေးဘူးပေါ့ဗျာ။ယာယီနေသားဟိုနှစ်ပေါင်းများစွာနဲ့ဆက်နေတရားဝင်မခံဘူး။အဲ့လိုနဲ့ဟိုအလုပ်ကနေနေသားယူသွားတယ်ဆန်သားခွင့်မရှိဘူး။ဒါဒီဘက်ကမှဆိုလို့ရှိလို့ကြည့်ရင်လည်းအရင်တော့တက်ဆန်းခဲ့တဲ့ဒါရင်းနှီးလေလို့ကမှတက်ဆန်းဆောင်ကြီးဥပဒေလိုဟာမျိုးတွေကြော်ထုတ်ခံရတယ်ပေါ့နော်အဲသူတို့ကတစ်ခါကကြည့်ရင်လည်းနိုင်ငံဝန်ထမ်းတစ်ပိုင်းဖြစ်တဲ့အခါကျတော့ဒီသူတို့အခွင့်အရေးတွေနဲ့ပြောဆိုတဲ့အခါမှာနိုင်ငံဝန်ထမ်းစီမံစည်းကမ်းတွေနဲ့ပြည်ထောင်ခံရရရှိတယ်ပေါ့ဒါလိုအခြေခံပြီးတော့တကယ်ရင်းနှီးလေလို့ကမှတို့ရဲ့တကယ်နှစ်နာချက်တွေသုံးလုံးချက်တွေကိုကြားကြည့်အောင်အကောင့်နဲ့ပေါ်သွားဖို့ဆိုတော့နံပါတ်1ပေါ့ဒုတိယအချက်ကတော့ကျွန်တော်တို့ကြေပြန့်တဲ့လို့ကမှအခွင့်အရေးကြီးတွေပေါ်ပေါက်လာရင်အဲ့ဒီမှာပူးပေါင်းပါဝင်သွားဖို့ဒါကအတိုင်းပြည်ရဲ့ဒီဒီမိုကရေစီအတွင်းကူးပေါင်းတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာလည်းကျွန်တော်တို့ဒါပူးပေါင်းပါဝင်သွားဖို့ဆိုတဲ့မျိုးကြီးရှိပါတယ်။တစ်ဖက်ကတော့ဘာတောက်တာလို့ထည့်ရလဲဆိုတော့တိုင်းပြည်မှာဒီမိုကရေစီရှင်ကံဖွံ့ဖြိုးမှုတွေမရှိသေးနဲ့ဟုတ်လားကျွန်တော်တို့လူ့သမားတမကတွေရဲ့အစံကဏ္ဍဘာလို့တိုးတက်လာဖို့ဟိုဖက်ပြဖြစ်တယ်။ဟုတ်အဲ့တော့ဒါကဒီမိုကရေစီရေးနဲ့ဒီလူ့သမားတမကတွေရဲ့အစံကဏ္ဍဆိုတာဆက်ဆက်နေရတဲ့ဖို့မျိုးသားရေးလုပ်ငန်းတွေမှာလည်း
ပါဝင်သွားဖို့ရည်ရွယ်ချက်တွေရှိတယ်။အရင်စစ်အစိုးရလက်ထက်တောက်လျှောက်ပေါ့နော်ဒီအုပ်ချုပ်ခဲ့တဲ့အစိုးရရဲ့အဆက်ဆက်လက်ထက်မှာလည်းဒီမြန်မာနိုင်ငံကရင်းနှီးမြှားရင်းနှီးမြှားထွက်ပါရင်းနဲ့ပြည်내အစိုးရရဲ့ဗန္ဒငွေပဲဖြစ်ဖြစ်နိုင်ငံတော်အစိုးရရဲ့ဗန္ဒငွေကိုပဲဖြစ်ဖြစ်ထိုက်တန်တဲ့ဒီထွက်တလောက်တန်နဲ့ဒီဗန္ဒဝင်ငွေမရဘူးအဲ့ဒီမှာအုပ်ချုပ်စီမံခန့်ခွဲတဲ့သူတွေကသူတို့ကကြားပြကိုယ့်အထက်ကိုထည့်ကြတယ်ဆိုတဲ့ဟာတွေကလည်းအခုနောက်ပိုင်းကျေကျေပြန့်ပြန့်ထွက်လာတယ်ဘာလို့ဆိုတော့တဖြည်းဖြည်းပေါ်လာတာကိုအရင်ကမဟုတ်တာတွေလုပ်ခဲ့တာတွေကဆိုတော့ဒီရင်းနှံမြေအလုတ်သမားတွေကြားထဲမှာကောသူတို့ရဲ့လုံအားကတွေသူတို့ဒီဝင်ငွေတွေဟာထိုက်တန်တဲ့ဝင်ငွေရနေတယ်လို့သူတို့ယူဆသလားဒါမှမဟုတ်သူတို့ရဲ့ကြီးမားချက်တွေသူတို့မျှော်လင့်ချက်တွေဘာတွေများရှိသလဲဗျာ
ပြောရမယ်ဆိုရင်ဒီနေ့အလုတ်သမားအများစုကအတွေ့အင်နေကြတာသူတို့ကသူတို့ရဲ့လာစာတွေကျွန်တော်တို့ပြီးသလောက်ဆို5လာစာ6လာစာအပေါင်ထားပြီးတုံးနေရတာမျိုးတွေဖြစ်နေကြတာကြတော့သူတစ်ခါကငွေကြေးဆိုရင်တော့ဒီကအိတ်ဆက်ကျဲသူတို့ကြီးပါတယ်သူတို့ကတိုက်တယ်နဲ့လာစာရရှိရတော့ကျွန်တော်တို့အများကြီးလိုအပ်နေသေးတယ်နောက်တစ်ခါဒီဘက်ပေါ်ကဟိုခင်မှာပါဖြစ်လာလဲဆိုတော့ဒီနာအဖပေါ့နာအဖဖြစ်ကနေဒီဘက်ခင်မှာအရင်ခေတ်တွေကနေပြီးရတဲ့ဒီဥပေကလုံသမားဥပေကအခွင့်အရေးတွေကျွန်တော်တို့ကံနေရကျွန်တော်စောစောပြောတဲ့အတိုင်းနော်ဟို OD လုပ်တဲ့အချိန်ပိုကြီးမရတာတို့အဲအဆက်မပြတ်ဟိုနေတွေတွားရတာတို့မိသားစုနဲ့ဆွေးနွေးပြီးတော့တွားရတာတို့ဟိုကာလချေကိုနေတွေပို့ထားတာတို့ဒီလိုပြဿနာတွေတို့အများကြီးရှိနေတယ်အဲ့တော့ဒီအုံပြောရရင်တော့ဒီနေ့ရင်းနှီးမြေလုံသမားတို့ကတခြားလုံသမားကြီးကိစ္စတွေအခြေခံတော့လည်းကြာရင်းနှီးမြေလုံသမားကြီးရဲ့တကယ်ပကတိအခြေအနေကမင်းမင်းတလို့ဖြစ်နေတယ်သူတို့ရဲ့အသက်ကြီးရတယ် ဒီမှာမှာဒီပြဿနာတွေပဲရေဆိုင်ရတယ်ဟိုကုန်ပြမရင်နံမြေလောက်သားတွေရဲ့ဒီရရှိတဲ့သူတို့တူးဖို့နိုင်တဲ့ရင်နံပမာဏဟာကျွန်တော်တို့မြန်မာနိုင်ငံလုံးတစ်ခုတိုင်းတိုင်းတာတစ်ခုလုံးတွေ့မယ်ဆိုကောက်ကန်းလုံးကတော့အများများလာပေါ့ဗျာဆိုတော့ကျွန်တော်ပမာဏအားဖြင့်ရခိုင်နှုန်းအားဖြင့်ကြည့်မယ်ဆိုရင်သူဘယ်လောက်ရခိုင်နှုန်းလောက်များရှိနိုင်မလဲမြန်မာနိုင်ငံထွက်တဲ့ဟာထွက်တဲ့ရင ဒီကနေ့မှာဒီရင်းနှီးမြှုပ်နှံမှုပိုင်းမှာလို့ကုန်းဝင်းပိုင်းကိုလည်းတူလာတယ်တူလာတယ်ယင်ကန်းလောင်ကတော့အဓိကဖြစ်နေတာကုန်းဝင်းရင်းနှီးမြှုပ်နှံမှုတွေတူလာတော့ကုန်းဝင်းပါလေဒီလိုရှာဖွေမှုတွေလာရင်ဟိုတကယ်ပြဿနာတွေကရှာဖွေနိုင်ဒီကနေ့ဖြစ်တဲ့နေ့ဒီကနေ့ရှိပါတယ်ဒါပေမဲ့ကန်းလောင်နေစင်လိုက်ရင်တော့သူ့အရေးကတော့တော်တော်ငယ်တယ်လို့ပြောပါ
ဒီဝိုင်ကနာကိုနားဆင်ခဲ့ရတာပါခင်ဗျာအခုတော့သုတဆုံရင်အမေရိကန်တခွင်ဖြစ်ပါတယ်ဒီဘက်မှာတော့မတ်စလနဲ့အီဘီလာတွင်အမေရိကန်ပြည်တော်စုမှာဖြစ်ပွားခဲ့တဲ့တမိုင်းတွင်ဖြစ်ရတဲ့အကြောင်းကိုကိုအောင်နဲ့တူမတ်စုမွန်ကကွန်ကြီးတင်ဆက်ထားပါတယ်မတ်စုမွန်ရေတမရအီဘီရောကိုပြင်ရင်
သမရတွေဗမာသွားနေပါလေလို့စဉ်းစားမိသူတွေရှိမလားတော့မသိဘူးဗျဘာလို့လဲဆိုတော့အင်ဖြူရောကိုလူနေလို့မရအောင်အထိအကြီးစားပြင်ဆင်တာမျိုးကျွန်တော်တို့ဒီတက်တန်းမှာတစ်ခါမှမကြဘူးလေဟုတ်ပါတယ်ကိုအောင်ရေဟိုတုန်းကသမရဟယ်ရီထရူမင်းရဲ့လက်ထက်မှာတုန်းကတော့အင်ဖြူရောကိုအကြီးစားပြင်ဆင်တာတွေလုပ်ခဲ့တယ်နော်လေးနှစ်လောက်တောင်ကြာခဲ့တယ်ဆိုပဲ
အဲ့လိုပြင်ဆင်မှုတွေလုပ်ခဲ့ပြီးချိန်1986မှာသမရထရူမင်းကအင်ဖြူရောကိုပြန်ပြောင်းပြီးတော့နေထိုင်ခဲ့ပါတယ်အင်ဖြူရောပြင်ဆင်နေချိန်မှာတော့သမရကပင်ဆယ်ဗေးနီးယားလန်တဖက်ချမ်းကနိုင်ငံတော်အေဂေယာတစ်ခုဖြစ်တဲ့ဘလက်ဟောက်စ်မှာနေခဲ့ပါတယ်ဒါလို့ပြင်ဆင်တာဟာနှစ်ပေါင်းတော်ကြာကာလအတွင်းပထမဆုံးအနေနဲ့အဆောက်အုံတစ်ခုလုံးကိုပြုပြင်မွမ်းမံလိုက်တာပါဟုတ်တယ်သမရထရူမင်
Chejinwood asit lwe lu ni ba phit twi de naw ma ro Aimphu ro ye asaw u tkhu lo pyan mi lo sit sei kae ba de a chang ni so so wa wa paw la ro engineer ri ga twi kae bi de naw ma 1948 khu nit ma sa bi lo pyin sin kae da ba ko aung ye
tamain win asaw u phit da chaung asaw u tkhu lo ko phyo cha da myo ma lo ke she mu le ya ri le ma pyet aung naw di bituka pinya shin ri ga atat nai so chosa bi lo di mula pisi si ri ko le pyan a thong pyu kae de le bya
da ba mae le phit tat de tabawa paw le Tamaraga, do ye aim pure down, best sing way a boma. Lizas only to cool tabby or saudago, looted to Dom Yamaga, a pit ding everybody. Dabby Mele, Truman, Lizas Aulu, Name drink at any Niaguro. Now Tamara assess them, Midazuriga, a dolly jajaba, they shit.
The good car building at John Yagaro, Mala drink well and twagate. Tamarane, now the Tamuji to Piketu Chama, Tangua Chosek Gugune, Malana Sessianima, Atekuna Sessian Shi Pite, Tamara Dry Icing Hawaha, Washington Dissima Quelongeware, Taushia Guzema, Tamara Icing Hawago, Denison, Texas, Mamupa Gabi, Tuha, now living at Kansas Pinema Chivingeware, Tangua Sangagune Maro, Dinamejo, New York West Point Tech Duga, Puya Gabime, Tuha, Patamakaba said Dream.
နိုင်ငံရဲ့ချမ်းသာတာဝန်ထမ်းဆောင်တော်မျိုးရှိခဲ့ပါဘူးစစ်ပွဲပြီးတဲ့အခါမှာတော့သူ့ရဲ့ချင်းတွေပေါ်အထက်အရာရှိတွေကတပြေးပြေးချင်းသတိပြုမိလာပြီးရာထူးတပြေးပြေးချင်းတိုးလာပါတယ်ဒုတိယကမ္ဘာစစ်ပွဲကာလတုန်းကအီဆန်ဟောဝါကမဟာမိတ်တပ်တွေရဲ့အကြီးအကဲတဦးဖြစ်လာပြီးတော့ဒါဟာဆိုရင်ဗိုလ်ချုပ်ကြီးတဦးရဲ့လက်အောက်မှာဆွမ်းဆောင်ရေးအကောင်းဆုံးတပ်ဖွဲ့တွေကိုတစုတ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ကျတော်ဝန်ကနေဗိုလ်ချုပ်ကြီးအိုက်ဆေဟောင်းဝန်တို့ထွက်ပြီး Republican သမ္မတကိုယ်စားလှယ်လောင်းအနေနဲ့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်နာမှာ1952နဲ့1956ခုနှစ်တက်တန်းနှစ်ခုလုံးမှာသမ္မတအဖြစ်ရွေးချယ်ခံခဲ့ရပါတယ်ခင်ဗျာ တော့ဧပြီလတွင်ဖြစ်ပွားခဲ့တဲ့အမေရိကန်သမိုင်းတွင်ဖြစ်တဲ့အကြောင်းကိုဆက်တင်ပြကြပါရစေဗျာ။ဒုတိယကမ္ဘာစစ်အတွင်းအိုကီနာဝါကျွန်းကိုသိမ်းလိုက်တာနဲ့စအောင်မှမဆွမွန်ရေ1945ခုနှစ်ဧပြီလ10ရက်နေ့မှာအမေရိကန်တပ်ဖွဲ့တွေဟာဂျပန်ပိုင်ကျွန်းတစ်ကျွန်းဖြစ်တဲ့အိုကီနာဝါကိုသိမ်းပိုက်ခဲ့ပါတယ်ဒီလိုသိမ်းပိုက်မှုကိုအမေရိကန်ပစိဖိတ်ရေတပ်ကလည်းအဝေးကနေအမြောက်တီနဲ့ပြေးပြီးတော့ထောက်ခုပေးခဲ့တာပ
ါဒီကျွန်းပေါ်မှာလေတပ်အခြေစိုက်စခန်းတွေလည်းရှိတဲ့အတွက်မဟာဗျူဟာအရအရေးပါတာကြောင့်အဲ့ဒီကျွန်းကိုသိမ်းပိုက်ဖို့သူတို့စူးစမ်းခဲ့တာပါဒါအပြင်မဟာမိတ်တပ်တွေအနေနဲ့လည်းအိုကီနာဝါကျွန်းကိုသိမ်းပိုက်ပြီးတော့ရေတပ်အခြေစိုက်စခန်းဖွင့်လှစ်ထားနိုင်မယ်ဆိုရင်ဒီတပ်တွေအနေနဲ့ဂျပန်ကနေအရှိတောင်အာရှစီကိုတွာလာနိုင်တဲ့ရေလမ်းကြောင်းကိုလည်းပိတ်ဆို့တားဆီးနိုင်မှာဖြစ်ပါတယ်
ဒီကျွန်းကိုတိုက်ခိုက်ဖို့စတင်ပြင်ဆင်ကြတဲ့ကအမေရိကန်နဲ့အနေနဲ့ဂျပန်ရဲ့ပြင်းပြင်းထန်ထန်ခုခံမှုကိုရင်ဆိုင်ရမယ်ဆိုပြီးတော့ comment ထားတာပါအဲလို comment ထားတဲ့အတိုင်းဒီကျွန်းကိုသိမ်းနိုင်ဖို့3လလောက်ကြာခဲ့ပြီးဒုတိယကမ္ဘာစစ်အတွင်းမှာတန်ဖိုးကြီးကြီးမားမားပေးဆက်ခဲ့ရတဲ့တိုက်ပွဲတစ်ပွဲလေးဖြစ်ခဲ့ပါတယ
်ဟုတ်တယ်ရှင့်ဒီတိုက်ပွဲတွေအတွင်းမှာအမေရိကန်တပ်ဖက်က12,000လောက်ကြာဆုံးခဲ့ပြီးတော့ဂျပန်ဘက်က13,000လောက်သေဆုံးခဲ့ပါတယ်ရှင့်
ကတော့ဒေါက်တာမာတင်လူသာကင်းဂျူနီယာအကြောင်းကိုပြောအောင်လားဗျာမာတင်လူသာကင်းဆိုတာ ਨੇ လူခွင့်ရေးလှုပ်ရှားသူအသားအရောင်ခွဲခြားမှုစက်ချသူဒန်းလူညီမြအခွင့်ရေးရအောင်ငင်းကျက်တဲ့နီးနဲ့တောင်းဆိုလှုပ်ရှားဆောင်ရွက်သူဆိုပြီးတော့အားလုံးကတည်ထားကြတာပါ
ဟုတ်ပါတယ်ရှင်1950ပြည့်လွန်နှစ်တည်းနဲ့1960ပြည့်လွန်ကာလတွေမှာနိုင်ငံသားအခွင့်ရေးလှုပ်ရှားမှုကိုအဓိကဦးဆောင်သူတူဖြစ်ခဲ့ပြီးတော့March on Washington လို့ခေါ်တဲ့1963ခုနှစ်ကနိုင်ငံသားအခွင့်အရေးတောင်းဆိုချီတက်ပွဲတွေအတွင်းမှာသူဟောပြောခဲ့တဲ့ I have a dream ဆိုတဲ့မိန့်ခွန်းဟာလူသားမောင်းများစွာအတွက်စိတ်တက်ခွန်အားဖြစ်စေခဲ့ပါတယ
် I have a dream that one day this nation will rise up live out the true meaning of its creed
ဒေါက်တာကင်းပြောသွားတာပါဒီလိုလူစုကိုဦးဆောင်ခဲ့သူဟာ1968ခုနှစ်ဧပြီလ4ရက်နေ့မှာတနက်စီပြည်နယ်မမ်ဖစ်မှာတနက်နေ့ပြစ်ခတ်လုပ်ကြံခံရပြီးတော့ကွယ်လွန်ခဲ့ပါတယ်နိုဘယ်ငြိမ်းချမ်းရေးဆုရှင်အကြမ်းမဖက်ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်ဒေါက်တာကင်းဟာလူမဲအများစုဖြစ်တဲ့မမ်ဖစ်မြို့တန်ရှင်းရေးလှုပ်သားတွေရဲ့တပိတ်ကိုထောက်ခံဖို့ရောက်နေခြင်းမှာအခုလိုလုပ်ကြံခံလိုက်ရတာပါ
ဟုတ်ပါတယ်သူနေထိုင်တဲ့မော်တယ်အခန်းအပြင်ဘက်မှာသူရက်နေတော့တနက်သမားကပြစ်ခတ်လုပ်ကြံခဲ့တာပါချင်းချောက်မှုတွေနဲ့အတူမုံတိမှုတွေကိုသူဟာရင်ဆိုင်ခဲ့ရပါတယ်။သူမကွယ်လွန်ငင်ညမန်ပစ်မျိုးကလူမဲခရိယန်ကျောင်းမှာသူစကားပြောနေတဲ့အချိန်ထဲမှာပြည်သူအခွင့်အရေးလှုပ်ရှားသူတယောက်အနေနဲ့အန္တရာယ်တွေကိုရင်ဆိုင်နေရတယ်ဆိုတာသူသိတဲ့အကြောင်းပြောဆိုခဲ့ပါတယ်။အသက်ရှင်ရှင်နေခြင်းပေမဲ့အမေရိကန်ပြည်ထောင်စုမှာလူမဲအမျိုးသားတွေတန်းတူအခွင့်အရေးရတဲ့နေ့သူမြင်တွေ့ခွင့်ရခြင်းမှရလိမ့်မယ်ဆိုပြီးတော့လည်းပြောဆိုခဲ့သေးတာပါ
ဒီညကျွန်တော်ပြောရမယ်ဘာမှလည်းမစိုးရိမ်ပါဘူးဘသူကောမှလည်းမကြောက်ပါဘူးဖျားသခင်ရဲ့ဂုဏ်တွေကိုကျွန်တော်မြင်တွေ့ပြီးပါပြီလို့မာတင်လူသာကင်းကပြောသွားတာပါနောက်နှစ်လအကြာမှာမာတင်လူသာကင်းကိုလှုပ်ကြံတက်ဖြတ်သူ James Aubrey ကိုလန်ဒန်မှာဖမ်းမိခဲ့ပြီးသူ့ကိုအခုလိုဖမ်းဆီးနိုင်ဖို့အတွက် American လုံခြုံရေးဝန်ထမ်းတွေဟာတမိုင်းမှာဘယ်တော့မှနဲ့မှမတူအောင်အသေးချာစီစဉ်ဆောင်ရွက်ခဲ့ရပါတယ်
ရေကိုတနက်စီပြည်နယ်ကိုပြန်ပြီးခေါ်ဆောင်လာခဲ့ပြီးတော့ဆွဲချက်တင်တဲ့အခါမှာတော့အပြစ်ရှိကြောင်သူကဝန်ခံတဲ့အတွက်ထောင်ဒဏ်တသက်ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာတော့သူကအပြစ်မရှိကြောင်နဲ့မတရားဆွတ်ဆွဲခံရသူဖြစ်ကြောင်ပြောင်းလဲပြီးတော့ထွက်ဆိုပါတယ်ကိုအောင်ရေ
။ကိုအောင်တင်ဆက်သွားတဲ့သူတဆုံလင်အမေရိကန်တကွင်အစီအစဉ်ကိုနားဆင်ကြရတာပါ။ VOA အမေရိကန်တန်ကအစီအစဉ်လေးဆက်ပြီးတင်ဆက်နေပါတယ
်။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ။ဖင်တန်နဲဆိုရဟာဟီးရိုအင်းလိုမျိုးအသွင်ဆောင်တဲ့ဆေးဝါးတစ်မျိုးဖြစ်ပြီးစိတ်ကိုပြောင်းလဲစေတဲ့ဆေးဝါးတွေကိုပေါင်းထည့်လိုက်ရင်မူရစ်ဆေးရဲ့အာနိသင်ကိုမြင့်ပေးနိုင်စွမ်းရှိပါတယ်။ပေါ်ဆက်ရတာလွယ်ကူသလိုခိုးသွင်းတဲ့နေရာမှာလည်းပုံမှန်လွယ်ကူပါတယ်။ဟီးရိုအင်းဘိန်းဘူးတဲ့အဆ50ပိုများတယ်လို့မော်ဖိန်းတဲ့အဆ100ပိုးပြီးတော့အားပြင်းပါတယ်။ဒါကြတော့ရွယ်အဆရှိတဲ့ဖန်တန်နဲ့အထုပ်တစ်ထုပ်ဟာအကျဉ်100လောက်သုံးဆွဲလို့ရပါတယ်။လူကိုတည်စေနိုင်ပြီးဒကြားပွင့်3ပွင့်ရွယ်အဆရှိတဲ့ဖန်တန်နဲ့ဟာရွယ်ရောက်ပြီးသူလူကြီးတယောက်ကိုတည်စေနိုင်ပါတယ်။အမေရိကန်ပြည်အောင်စုမှာ2015ခုနှစ်အတွင်းလူပေါင်း2000နီးပါးဟာဟီးရိုအင်းအလွန်ကျွံအသုံးပြုမှုဒါမှမဟုတ်ဖန်တန်နဲ့သုံးဆွဲမှုကြောင့်တည်ဆုံးခဲ့ရပါတယ်။ ဆိုးကျိုးတွေဖြစ်စေနိုင်တဲ့အာနိသင်ရှိတာကြောင့်တန်းပြစ်ကန့်တတ်ထားတဲ့ဖန်တနန်ဆေးဝါးကို1969နှစ်ကတည်းကတရားဥပဒေနဲ့အညီကျယ်ကျယ်ပြန့်ပြန့်အသုံးပြုခဲ့ကြတာပါခွဲစိတ်ကူတာမှုတွေပြုလုပ်တဲ့နေရာမှာနာကျင်မှုတက်တာအောင်ပထမဦးဆုံးအသုံးပြုခဲ့ပါတယ်အခုချိန်မှာတော့နာကျင်မှုအမျိုးမျိုးကိုတက်တာပျောက်ကင်းအောင်အသုံးပြုတဲ့ဆေးဝါးအဖြစ်သုံးနေကြပါပြီဒါပေမဲ့ဖန်တနန်ဟာတခြားဆေးဝါးတစ်ခုကိုဖန်တီးတဲ့နေရာမှာပိုးပြီးတော့အသုံးတက်ပါတယ်အထူးသဖြင့်ဥပဒေနဲ့မညီတဲ့ဆေးဝါးတွေပြုလုပ်တဲ့နေရာမှာဖြစ်ပါတယ်ဒီဆေးကိုတိတိကျကျပေးဖို့ဆိုတာတော်တော်ခက်ပါတယ်ဆေးပိုပြီးပေးလိုက်မိတဲ့ဖြစ်ရည်တော်တော်များများရှိပါတယ်။ဖန်တနယ်ကို Single Convention on Narcotics Drugs အရနိုင်ငံတကာထိန်းချုပ်မှုအောက်မှာထားရှိပါတယ်။ဒါပေမဲ့ဆေးရဲ့ formula ကို1 molecule ပမာဏပြောင်းလိုက်ရုံနဲ့မူရည်ဆေးဝါးနဲ့အာနိသင်အတူတူဖြစ်သွားရပါတယ်။ဒါပေမဲ့ဖန်တနယ်အသုံးပြုမှုတူညီနေတာကြောင့်တရားဝင်ဖြစ်မှုကမပြောင်းလဲပဲရှိနေပါတယ်။ဒီဖြစ်ရည်ကိုကာကွယ်တားဆီးတဲ့အနေနဲ့ဖန်တနယ်ထုတ်လုပ်တဲ့နေရာမှာအဓိကအသုံးပြုတဲ့ဓာတုပစ္စည်းနှမျိုးကိုနိုင်ငံတကာအတိုင်းအတာနဲ့ထိန်းချုပ်တဲ့အရာဝတ္ထုတွေအဖြစ်ကုလသမဂ္ဂအဖွဲ့ကြီးကမတ်လ16ရက်နေ့မှာသတ်မှတ်လိုက်ပါတယ်။ဒီဆုံးဖြတ်ချက်ကြောင့်ဖန်တနယ်အသုံးပြုသူအနေနဲ့ဓာတုကုန်ကျန်းပစ္စည်းရရှိဖို့အတွက်ခက်ခဲသွားစီမှာဖြစ်ပါတယ်။မူရည်ဆေးဝါးပြုလုပ်ဖို့တည်ယူရောင်းချသူတွေအနေနဲ့ဒီရှေ့ပြေးဓာတုဆေးဝါးတွေအလွယ်တကူမရရှိနိုင်အောင်1988ခုနှစ်ကွန်ဗင်းရှင်းကဟန်တားခဲ့ပြီးဖြစ်ပါတယ်။ဘာကြောင့်လဲဆိုရင်ကုလအဖွဲ့ဝင်နိုင်ငံတွေအနေနဲ့အခုချိန်မှာပိုးပြီးတော့တင်းကြပ်မှုတွေပြုလုပ်လာရလို့ဖြစ်တယ်လို့နိုင်ငံတကာမူရည်ဆေးဝါးတိုက်ဖြည့်ရေးနဲ့မူဝါဒရေးရာစီမံညှိနှိုင်းဆောင်ရွက်ရေးမှုရုံးရဲ့ညွှန်ကြားရေးမှူးကာရာမက်ဒေါ်နယ်ကပြောပါတယ်။နိုင်ငံတကာအနေနဲ့ဖန်တန်လယ်ဓာတုဆေးဝါးအပေါ်ကန့်သတ်မှုတွေထောက်ခံမဲ့ပေးခဲ့ကြသလိုညီညွတ်မှုကိုပြသခဲ့တဲ့အတွက်အစိုးရတွေကိုကျေးဇူးတင်ပါကြောင်းပြောကြားလိုက်ပါတယ်ဒီကနေ့မဲပေဆုံးဖြတ်မှုကလူအသက်ပေါင်းမျိုးများစွာကိုကယ်တင်နိုင်ပါလိမ့်မယ်လို့လည်းသူကပြောကြားသွားကြောင်းပါခင်ဗျာ
ယန်ကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မှုကြောင့်သိစေအပ်ပါတယ်ခင်ဗျာဒီကနေ့ညနေထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ 16.25 တို့မှာနားဆင်နိုင်ပါတယ်ခုတော့တရင်အချင်းချုပ်ကိုမဆုမြတ်မကပြောပြမှာဖြစ်ပါတယ်ခင်ဗျာ
ရုရှားနိုင်ငံစိန့်ပီတာစဘတ်ဘတ်မြို့မြေအောက်ရထားပေါ်မှာဒီဘုံးဖောက်ခွဲခဲ့သူဟာအရှလေပိုင်းကအသက်23နှစ်အရွယ်အမျိုးသားတယောက်ဖြစ်ပြီးတော့အသေးခံဘုံးခွဲခဲ့တယ်လို့ယုံကြည်ကြောင်းရုရှားအာဏာပိုင်တွေကပြောလိုက်ပါတယ်အဲ့ဒီမတင်ကားသူဟာဖောက်ခွဲရေးပစ္စည်းတွေကိုကြောဖို့အိမ်နဲ့ရထားရဲပေါ်ယူလာတာဖြစ်တယ်လို့ရဲရဲအပြောကို Interfax သတင်းဌာနကကိုးကားဖော်ပြပါတယ်ရုရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့စိန့်ပီတာစဘတ်မြို့ကမြေအောက်ဘူရာနှစ်ခုကြားရောက်နေတဲ့ရထားတွေပေါ်မှာဘုံးပေါက်ကွဲခဲ့တဲ့အတွက်11ယောက်သေဆုံးပြီး50ဒဏ်ရာရခဲ့ပါတယ်အနားမှာရှိတဲ့နောက်မြေအောက်ဘူရာတစ်ခုကမိသက်ပိုက်ထဲမှမြုပ်ထားတဲ့ဘုံးတစ်လုံးကိုလည်းရဲတွေကစနက်တံဖြုတ်ခဲ့ရပါတယ်အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်ခန့်အပ်ဖို့သမ္မတရွေးချယ်ထားတဲ့ပြည်ထောင်စုအယူခံတရားသူကြီး Neil Gorsuch ကိုအထက်လွှတ်တော်တရားရေးကော်မတီကအတည်ပြုလိုက်တဲ့အတွက်အခုသတင်းပတ်နှောင်းပိုင်းကြရင်သူ့ကိုခန့်တဲ့မတင်ကိုအထက်လွှတ်တော်တရားလုံးမှမဲခွဲဆုံးဖြတ်ရတော့မှာဖြစ်ပါတယ်။ရာသပ်ပံတရားသူကြီးရာထူးအတွက် Conservative တရားသူကြီးကိုကန့်ကွက်နိုင်ဖို့မဲ40ကျော်နဲ့အလုံးလောက်မဲရှင်းရနေပြီလို့ Democrat အမတ်တွေကပြောနေပါတယ်။ပုံမှန်အားဖြင့်အမတ်စုစုပေါင်း100ရှိတဲ့အထက်လွှတ်တော်မှာထောက်ခံမဲ60ရမနိုင်ငံတော်တရားရုံးချုပ်တရားသူကြီးကိုခန့်အပ်နိုင်မှာဖြစ်ပါတယ်ဒါပေမဲ့ Republican အမတ်နေရာအများစုရှိတာမို့မဲ60ရစရာမလိုပဲမဲအများအသာနဲ့အတည်ပြုနိုင်အောင်လို့မဲခွဲတဲ့စည်းကမ်းကိုပြင်မယ်လို့ Republican တွေကပြောနေကြပါတယ်တခါအီဂျစ်သမ္မတ Elder Fight LCC ကိုဒီ American သမ္မတ Donald Trump ကအင်ယူရောမှာတနင်္လာနေ့ကတွေ့ဆုံပြီးတော့မှ IS သွေးကြွတွေကိုနှိမ်နှင်းရေးမှာအီဂျစ်နဲ့ပူးပေါင်းဆောင်ရွက်သွားဖို့အတွက်ကတိပြုခဲ့ပါတယ်ရှင
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလန်ဖြစ်ပြီးအတန်းနှွင့် engineer ကတော့ John Ellison ဖြစ်ပါတယ်ဒီကနေ့မနေ့ VOA အစီအစဉ်တွေကိုမနေ့6:00-9:00 line meter 30 40 49 50တို့ကနေတင်ဆက်ခဲ့တာပါတော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.